တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတွေမတိမငြိမ်ဖြစ်နေပြီးတော့ပြည်ရင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်ကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကတည်းကစာရင်ခုတစ်ချိန်ပို့ပြီးတော့နည်းနည်းရှိရှိကင်တွယ်နိုင်ကြလိမ့်မယ်လို့သုံးသပ်သူတွေကပြောပါရယ်။မြန်မာ၊အင်ဒိုနီးရှား၊တရုတ်၊အိန္ဒိယအပါအဝင်တခြားနိုင်ငံတချို့ကငွေကြေးတန်ဖိုးတွေ2018ခုနှစ်နှစ်ဦးပိုင်းကစပြီးတော့ကျဆင်းလာခဲ့တာပါ။အိန္ဒိယရူပီငွေကြေးဟာကျွန်းလာအတွင်းအနှိမ်ဆုံးကျဆင်းခဲ့တယ်လို့တရုတ်ယွမ်ငွေဟာလည်းကျွန်းလာအထိဆိုရင်6လအတွင်း 3.1 အထိဈေးကျသွားခဲ့ပါတယ်။စီးပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အချက်တွေထဲမှာကူးဆက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဘန္နာရေးပြဿနာတွေအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်အာရှနိုင်ငံတွေမှာယင်းနေမြွန်းနှံဖို့ဆိုရင်မှုတွေရှိနေတဲ့အချက်လဲပါဝင်ပါတယ်။